မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ပြီးတော့အွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းဖို့ဆိုပြီးတော့ထိုင်းဆိုရကနယ်စပ်မြို့တချို့မှာပြည်စင်ပြီးပေးနေတာကိုဒီကနေ့ကစပြီးတော့ဖြတ်တောက်လိုက်ပါတယ်မြန်မာနိုင်ငံနယ်စပ်မြို့တာချီလိမ်မှာတော့ဒီကနေ့မနက်လျှက်စင်ပြီးဖြတ်တောက်ခံရပြီးတော့73စီပါပြတ်ဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေဟာစီဆိုင်တွေမှာတန်းစီပြီးတော့ဝယ်ယူနေကြရပါတယ်လျှက်စင်ပြီးဖြတ်တောက်ခံလိုက်ရတဲ့တာချီလိမ်မြို့ကနောက်ဆုံးရအခြေအနေသတင်းပြဖို့ချက်ကိုမိုက်ခင်လေးကပြောပြပေးပါရှင
်ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မနက်အစောပိုင်းကလေးကထိုင်းမြန်မာနယ်စပ်တာချီလိမ်မြို့က73စီဆိုင်တွေမှာကားနဲ့ဆိုင်ကယ်တွေတန်းစီပြီးစီဝယ်ယူဖို့စောင့်ဆိုင်နေကြတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်
ဒီပတ်မှာတော့တောက်ကြည့်ကြတာပေါ့ဆိုင်ကယ်တွေကားတွေကတော့ဝယ်ကြတယ်ဝယ်လို့မရတော့ဘူးကျွန်တော်ဆိုင်ကယ်ဆိုလို့ဆိုင်ကယ်တိုင်ရစ်ဖြစ်မထည့်သေးတဲ့တောက်ကြည့်ရအခုလည်းမတောက်ကြည့်နေတာလည်းနေတာမဟုတ်ဘူးဒီပတ်နေမှာဒီတော့ကတော့လောဆယ်တော့မတက်သေးဘူးမရ
ထိုင်းကရနေတဲ့လျှက်စင်ပြီးကလည်းဒီကနေ့မနက်ကစပြီးအဖြတ်ခံလိုက်ရပြီလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာမြဝတီမြို့ကိုလျှက်စင်ပြီးနဲ့လောင်စာစီချက်ချင်းဖြတ်ထောက်ဖို့တိုင်းဝင်ကြီးချုပ်ကဖေဖော်ဝါရီလ4ရက်နေ့မနေ့ကပဲပြောဆိုခဲ့တာပါဒီနေ့နေဆက်ဒေတာတွေကတခုဖြစ်တဲ့တာချီလေးမြို့မှာပါမိဖြတ်ခံလိုက်ရတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့73စီဖြတ်ထောက်ခံရမှာကိုစိုးရိမ်ကြီးဝေနေကြတာလို့တာချီလေးဒေတာကန်နောက်တူကပြောပါတယ်ပြောစ
ရာတော့အဲ့လိုတန်းချီနေရတာပဲဝေနေရတယ်မြို့ပြင်အကွန်လုံးသလို့စီတွေကတော့မရဘူးဗျအဲ့လက်ရှိမီယာဒီမနက်၈နာရီခွဲမြန်မာစံတော်ချိန်၈နာရီခွဲဆိုပြတ်သွားပြီဗျဖြတ်လိုက်ပြီတဲ့င်းဖတ်ထားတာစီပါဖြတ်မယ်ဆိုတဲ့အတွက်ကြောင့်ပေါ့အဲအဲ့လိုလည်းပါတယ်နောက်တစ်ခုကတော့နီးဖြတ်ရင်တော့အကုန်က73ရမှာ ਉਸ တချလေးမျိုးပါဆိုစိုက်တင်3ရမှာဆိုတော့ကိုယ်ဆက်အတွက်ကားအတွက်သူ့ရဲ့တစီကိုဝယ်ကြတာဂျိုင်းနုံဖြီပါဖြစ်နေတယ်လို့ကြားတယ်ဂျိုင်းနုံကအဲ့လိုစီတွေတန်းနေကြတယ်လို့ကြားတယ်အခုပဲဖုန်းဆက်တာ
မျိုးရင်းမျိုးပြင်နေရာတွေက73စီရောင်းဆိုင်တွေမှာစီဝယ်ယူဖို့တန်းစီနေကြတာပါထိုင်းနိုင်ငံဘက်ကဖြတ်တောက်လိုက်မယ်ဆိုရင်လာအိုနိုင်ငံကနေရနိုင်သေးတယ်လို့လဲတာချီလေးမျိုးကန်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မြန်မာလည်းအဲ့လိုပဲတန်းစီနေတာပါတကယ်အဲ့လိုဒီတော့စိုးရိမ်ကြမလို့ပါဘူး။ဒီရလူတွေကတော့ကျွန်တော်အထင်ပေါ့နော်။တစ်ဖက်မဟုတ်တစ်ဖက်ကတော့ယူဖို့ရှိလောက်ပါနေကြ။တဘောတစ်ခုပေါ့ဟိုထိုင်းကမပေးဘူးဆိုရင်စီကိုတဘောတစ်ခုလာအိုနဲ့လည်းနီးရလေလာအိုကလည်းယူချင်ပါပါဗျာဟုတ်ပြောမြင်ရပါဘူးဟုတ်
မြန်မာနိုင်ငံနဲ့နယ်စပ်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နင်းမှုဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းဆိုရကမြရီတာချီလိမ်နဲ့ဖိအားသုံးစုကိုပေးထားတဲ့လျှက်စင်မီတွေကိုဖေဖော်ဝါရီလ5ရက်ဒီကနေ့မနက်ကစပြီးတော့ဖြတ်တောက်လိုက်တာပါလျှက်စင်မီဖြတ်တောက်ခံလိုက်ရပြီးတဲ့နောက်73စီပြက်လက်သွားမှာကိုပါစိတ်ပူပြီးတော့တာချီလိမ်မြို့ကန်တွေက73စီကိုကြိုတင်စုဆောင်းတာတွေလုပ်နေခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်